အခုရဲ့ပိုင်းနိုင်ငံနဲ့ဟွမ်လှုပ်လှုပ်ခတ်ခတ်ဖြစ်သွားတဲ့သတင်းတစ်ပုဒ်ကတော့လျှက်စစ်ဓာတ်အမီတာကဇင်းနှုံးနေတိုးမြင့်သတ်မှတ်လိုက်တဲ့သတင်းပါမီတာကဇင်းနှုံးနေနောက်ဆုံးတိုးမြင့်သတ်မှတ်ခဲ့တာကတော့လွန်ခဲ့တဲ့9နှစ်ဝန်းကျင်သမရဦးသိန်းစိန်အစိုးရလက်ထက်မှာပါအဲ့ဒီချိန်ကမီတာကတိုးမြင့်မဲ့ကိစ္စလွတ်တော်တွင်တင်ခဲ့တာကြောင့်အခြေတင်အငင်းခုံအကြီးအကျယ်ဖြစ်ပွားခဲ့တယ်လို့ပြည်သူတွေရဲ့ဆန္ဒပြတာကိုလည်းရင်ဆိုင်ခဲ့ရပါတယ်အဲ့ဒီချိန်ကဖြစ်ခဲ့ပြက်ခဲ့တာကိုသင်ခန်းစာယူလိုက်တာလည်းဖြစ်နိုင်ပါတယ် NLD အစိုးရဟာလျှက်စစ်မီတာကတိုးမြင့်မဲ့ကိစ္စလွတ်တော်တွင်တင်အဆုံးဖြတ်မခံယူတော့ပဲအစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့လျှက်စစ်စွမ်းအားဝန်ကြီးဌာနကထုတ်ပြန်ကြေညာတာမျိုးလုပ်ခဲ့ပါတယ်မီတာကဘယ်လောက်တက်သွားသလဲမီတာကတိုးမြင့်လိုက်တဲ့အတွက်ဘလို့ကောင်းကျိုးဆိုးဖြစ်တွေပေါ်ပေါက်လာနိုင်တယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရုပတ်အဲ့ဒီကြောင့်လေ့လာကြည့်ကြပါမယ်
ဝင်းကြီးဌာနကလျှက်စစ်မီတာကတိုးမြင့်သတ်မှတ်ဖို့တင်ပြတဲ့ကိစ္စကိုပြည်ခဲ့တဲ့2019ဧပြီလ17ရက်နေ့ကတည်းကအစိုးရအဖွဲ့အစည်းအဝေးကနေသဘောတူထားပြီးသားပါဒါပေမဲ့အဲ့ဒီအချိန်ကာလကသာမီတာကတိုးမြင့်မဲ့ကိစ္စကြီးညာလိုက်ရင်ပြည်သူတွေကြားစုညံပေါ်လောရိုက်သွားနိုင်ပါတယ်အကြောင်းကတော့ရာသီဥတုပူပြင်းရေအားလျှက်စစ်ထုတ်ရာရေကာတာတွေမှာရေနည်းပြီးလျှက်စစ်အလုံးလောက်မထုတ်နိုင်ပေအလှဲ့ကျမီးပြတ်နေရတဲ့အခြေအနေဖြစ်နေလို့ပါပဲခုလိုမိုးနေနေရွာရေကာတာတွေမှာရေတွေပြည့်စပြူလာပြီးလျှက်စစ်မှန်မှန်ပြန်ထုတ်လာနိုင်တဲ့အခြေအနေမျိုးရောက်မှကြေညာခဲ့တာမို့ပြည်သူတွေရဲ့ဝေဖန်မှုတိတိတတ်တာရော့ကြခဲ့တာဖြစ်နိုင်ပါတယ်။နောက်တစ်ချက်ကတော့လျှက်စစ်မီတာကပြဿနာကိုအစိုးရတာဝန်ရှိသူတွေကလွှတ်တော်တွေမှာရောလွှတ်တော်ပြင်ပမှာပါကြဲကြဲပြန့်ပြန့်ပြောဆိုရှင်းပြအသိပေးတာတွေအတော်လေးခီးရောက်မှခုလိုမီတာကတိုးမြင့်မှုကျင်ညာလိုက်တာကြောင့်လေပြည်သူအများနားလည်မှုပေးနိုင်ကြတာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်မီတာကကိုတော့တိုးမြင့်သတ်မှတ်လိုက်ပါပြီမီတာကတိုးမြင့်မှုနဲ့ပတ်သက်ပြီးဝင်ကြီးဌာနဟာအမျိုးအစားနှစ်မျိုးခွဲခြားသတ်မှတ်ပါတယ်တာမန်ပြည်သူအများစုကြီးနဲ့သက်ဆိုင်တဲ့အိမ်သုံးမီတာတွေအတွက်အနည်းဆုံးတယူနှစ်35ချက်ကနေချက်50ချက်80ချက်90ချက်110ချက်120 125ချက်စသဖြင့်သုံးဆွဲတဲ့မီတာယူနစ်အလိုက်နှုံးထား9မျိုးခွဲပြီးကောက်ခံပါတယ်။ဒါပေမဲ့ဒါကိုရှင်းရှင်းလင်းလင်းတွက်ကြည့်ရင်တော့လက်ရှိတလမီတာကကျက်1000လောက်ပဲကုန်ကြနေတဲ့မီသုံးဆွဲမှုအလွန်နည်းသူတွေကတော့မီတာကတက်မှာမဟုတ်ပါဘူး။ဒါပေမဲ့ကျက်3500ပိုးလောက်ကျတဲ့နေသူတွေဆိုရင်တော့နှုံးထားတဲ့အရာကျက်6050နဲ့နှစ်ဆနီးပါးကျတဲ့မှာဖြစ်ပါတယ်။ဒါပေမဲ့လက်ရှိမီတာကကျက်1000 2000 3000နဲ့အဲ့ဒီအထက်သုံးဆွဲနေသူတွေကတော့ကုန်ကျငွေ2ဆခွဲနီးပါး2ဆခွဲကျော်အထိကျတင်သွားပါလိမ့်မယ်။လက်ရှိရန်ကုန်လိုမြို့ပြင်ပတွေမှာနေထိုင်ကြသူအများစုဟာတလမီတာကကျက်1000ခန့်အထက်ရှိနေသူတွေမို့မီတာက2ဆကနေ2ဆခွဲကျော်လောက်တက်သွားတယ်လို့ပြောနိုင်ပါတယ်။မီတာကတက်နှုန်းမြင့်မားတယ်လို့မှတ်ချက်ချနိုင်ပါတယ
်။အိမ်သုံးမီတာတွေမဟုတ်တဲ့စက်မှုလုပ်ငန်းသုံးတွေအတွက်ကြတော့မီတာကအဲ့ဒီနှုံထားလောက်မတက်ပါဘူး။နဂိုကတီယူနစ်85ချက်ကနေကျက်150အကြာအုပ်စု6စုခွဲကြကောက်ခံနေရကနေနှုံထားအစ်စ်မှာတီယူနစ်125ချက်ကနေကျက်180အထိအုပ်စု9စုခွဲပြီးကောက်ခံပါလိမ့်မယ်နဂိုကတလမီတာကကျက်4သိန်းကနေကျက်10သိန်းလောက်ကျသင့်နေတဲ့လုပ်ငန်းရှင်အငယ်စား4တွေကတော့မီတာက60ကနေ80ရာခိုင်နှုန်းအကြာမြင့်တက်သွားပါလိမ့်မယ်ဒါပေမဲ့တလမီတာကကျက်သိန်း100နဲ့အထက်ကုန်ကြနေသူတွေကတော့မီတာက20ကနေ30ခန့်နှုန်းကြားမှာပဲမြင့်တက်ပါလိမ့်မယ်။ပြောရရင်စက်မှုလုပ်ငန်းတွေအတွက်မီတာကဈေးနှုန်းသိမ့်မတက်ဘူးလို့ပြောနိုင်ပါတယ်။ဒါကလည်းငကိုသတ်မှတ်ထားပြီးသားမီတာကနှုံးထားတွေကနည်းနည်းမြင့်နေတာကြောင့်လည်းဖြစ်နိုင်ပါတယ်။အခုလိုမီတာကနှုံးထားတွေတိုးမြင့်သတ်မှတ်ရတဲ့နဲ့ပတ်သက်ပြီးအစိုးရဘက်ကတော့ရှင်းလင်းချက်တွေထုတ်ပြန်ထားပါတယ်။မီတာကနဲ့ပတ်သက်ပြီးထုတ်လုပ်မှုကုန်ကျစရိတ်များပြီးဖြန့်ဖြူးတဲ့နှုံးထားနည်းနေလို့2016ဆက်ခွန်ဘန်ဒါနှစ်ကကျပ်ဘီလီယံ400ကျော်2018ဘန်နာနှစ်ကကျပ်ဘီလီယံ600ကျော်အရှုံးခံစိုက်ထုတ်ရတယ်လို့ဆိုထားပါတယ်ဒီလိုအခြေအနေမှာလျှက်စစ်ဓာတ်တိုးတက်ထုတ်လုပ်ဖို့စ조사လေလေအရှုံးပမာဏများလေလေဖြစ်နေတာကြောင့်အဲ့ဒီအခြေအနေကိုကုစားနိုင်ဖို့မီတာကဈေးနှုန်းတိုးမြင့်ဖို့လိုအပ်တာလို့ဆိုပါတယ
်နောက်တစ်ချက်ကတော့လျှက်စစ်ဓာတ်အားတိုးတက်ထုတ်လုပ်ဖို့ရင်းနှီးမြှုပ်နှံမှုအသစ်တွေလိုအပ်ပါတယ်ဒါပေမဲ့မီတာကဈေးနှုန်းနည်းပါးနေရင်တွက်ချေကြိုက်မှာမဟုတ်တယ်လို့ဘသူမှရင်းနှီးမြှုပ်နှံခြင်းမှာမဟုတ်တယ်လို့အဲ့ဒါကိုကြော်လွှားနိုင်ဖို့မီတာကဈေးနှုန်းပြင်ဆင်ရတယ်လို့ဆိုပါတယ်နောက်တစ်ချက်ကနိုင်ငံမှာလျှက်စစ်ဓာတ်အားလိုအပ်ချက်အများကြီးရှိနေသေးတာပါ နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတောင်းဆိုသလောက်လျှက်စစ်တအားအပြည့်အဝထုတ်လုပ်မပေးနိုင်သေးပါဘူး။နိုင်ငံတွင်းမှာလည်းအိမ်တောင်စုစုစုပေါင်းရဲ့44ရာခိုင်နှုန်းလောက်ကိုပဲလျှက်စစ်တအားဖြန့်ဖြူးပေးနိုင်ပါသေးတယ်။အစိုးရရဲ့2030ရောက်ရင်တနိုင်ငံလုံးကိုလျှက်စစ်တအားအပြည့်အဝပေးနိုင်ဖို့ရည်မှန်းချက်ပြည့်မီရေးမှာလဲလျှက်စစ်မီတာကတွေတဘာဝကြကြသတ်မှတ်ဖို့လိုအပ်နေတယ်လို့ဆိုထားပါတယ်။ဘလို့ပဲပြောပြောအစိုးရရဲ့အဲ့ဒီပြောဆိုချက်ကိုပြည်သူအများစုကြဲကြဲပြန့်ပြန့်သိရှိနေတာကြောင့်လွန်ခဲ့တဲ့9နှစ်တုန်းကဖြစ်ခဲ့သလိုအုံအုံကြွက်ကြွက်ဆန့်ကျင်တာမျိုးတော့မကြုံရသေးပါဘူး။ဒါပေမဲ့လဲဝေဖန်မှုတော့အတော်များများရှိနေပါတယ်။အဲ့ဓာရီကတော့အစိုးရအနေနဲ့မီတာကတက်တယ်လို့လျှက်စစ်မီမပြတ်အောင်လုပ်ပေးဖို့မီအာတက်လိုက်ကြားလိုက်အခြေအနေမျိုးမဟုတ်ပဲတည်ငြိမ်တဲ့မီအာနဲ့လျှက်စစ်ပေးနိုင်ဖို့ဆိုတာတွေတောင်းဆိုကြပါတယ်။ဘယ်နိုင်ငံနဲ့မှမတူမီတာကနှုံထအမျိုးမျိုးသတ်မှတ်ပြီးမျက်စိလည်အောင်လှုပ်ထားတာတွေကိုလည်းပြောင်းလဲတင်တယ်လို့ဝေဖန်ကြပါတယ်။နောက်ထပ်ဝေဖန်ကြတာကတော့လျှက်စစ်တအားထုတ်လုပ်ရောင်းချရေးလုပ်ငန်းကိုအစိုးရကပဲလုတ်ကင်နေတာမျိုးမဟုတ်ပဲပြည်ရင်းဖြစ်စေနိုင်ငံတကာကိုဖြစ်စေလုတ်ကင်ခွင့်ပေးဖို့ဖြစ်ပါတယ
်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့မီတာကတိုးမြင့်တာကိုကာကွယ်ပြောဆိုလိုက်ပြီးလက်ရှိအခြေအနေမှာပဲဒီယူနစ်ကြက်130လောက်ရရင်လျှက်စစ်တအားထုတ်လုပ်ရေးကဏ္ဍမှာနိုင်ငံသားယင်းနှမြုံနှံမှုတွေဝင်လာဖို့ကမ်းလှမ်းတာမျိုးတောင်ရှိတယ်လို့ပြောဆိုထားပါတယ်။အစိုးရရဲ့ကုလလျှက်စစ်မီတာကပြင်ဆင်သတ်မှတ်တာနဲ့ပတ်သက်ပြီးအမေရိကန်သံအမတ်ကြီးစကော့မာရှယ်ကတော့ထောက်ခံလိုက်ပါတယ်။သူကစီးပွားရေးလုပ်ငန်းတွေဝင်ရောက်ယင်းနှမြုံနှံမှုအတွက်လျှက်စစ်စွန့်ရင်လုံလုံလောက်လောက်ရဖို့လိုတယ်။နိုင်ငံအတွက်လည်းလိုတယ်။လျှက်စစ်စွန့်ရင်လုံလုံလောက်မရရင်ယင်းနှမြုံနှံလူသူတွေမှာအခက်အခဲရှိတယ်လို့ပြောဆိုခဲ့ကြောင်းပါ။